Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကမှသောရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VOA အမေရိကန်သားရဲ့2019ခုနှစ်မတ်လ17ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။မိုင်းအင်ဂျင်နိုင်တဲ့အတူဒီကနေ့သတင်းတွေကြီးညမှာပါ။နယူးဇီလန်ပလီပြစ်ခတ်ခံရမှုအတွင်းဒေသုံရသူတွေရဲ့ရုပ်အလောင်းတွေကိုမိသားစုတွေကိုစတင်လွှဲပြောင်းပေးနေပါပြီ။ Syria က IS ကိုချေမှုန်းရေးအခက်တွေ့နေတယ်လို့အမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကလရန်စီမံကိန်းအတွက်အိန္ဒိယမြန်မာပူးတွဲစစ်ဆင်ရေးလုပ်ခဲ့တဲ့အပေါ်မြန်မာအရေးသုံးသက်သူတို့ရဲ့အမြင်ကတော
့ဒီကိစ္စမှာအိန္ဒိယကဗမာစစ်တပ်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာကတော့သူ့ရဲ့စီးပွားရေးကျိုးစီးပွားနဲ့လုံခြုံရေးကျိုးစီးပွားအတွက်ဖြစ်ပါတယ်
မြန်မာရေးသွန်းသက်သူဒေါက်တာတင့်စွေပြောကြားတော်တာပါသတင်းနေ့ပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသွန်းသက်ချက်နဲ့ကမ္ဘာတစ်လုံးအထူးခြားဆန်းပြားသတင်းစာတာတွေကိုတင်ဆက်ဖို့ရှိပါတယ်ခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှပြီးခဲ့တဲ့တောက်ကြံနေ့ကတိုက်ခိုက်ခံရမှုအတွင်းတည်ဆုံးခရသူ50တဲ့ကတချို့ရုပ်အလောင်းတွေကိုမွတ်စလင်ဒလိထုံတန်းနဲ့အညီတကြိုနိုင်ဖို့တနင်္ဂနွေနေ့မှာမိသားစုထံကိုအာဏာပိုင်တို့ပြန်ပြီးတော့လွှဲပြောင်းပေးနေပါတယ်ရော်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့မှာအပြီးလွှဲပြောင်းပေးမယ်လို့ဝန်ကြီးချုပ်ဂျာဆင်နာအာဒန်ကပြောပါတယ်တည်ဆုံးသူတွေဘယ်သူတွေလဲဆိုတာကိုဖော်ထုတ်တဲ့လုပ်ငန်းစဉ်ကိုကူညီဖို့ကျွမ်းကျင်သူ6ဦးလဲဩစတြေးလျကနေရောက်လာတယ်လို့ဝန်ကြီးချုပ်ကပြောပါတယ်တည်ဆုံးသူတွေရဲ့ရော်လောင်းတွေကိုမိသားစုတွေထံအမှားအယွင်းမရှိပြန်လည်အနှံနိုင်ဖို့အမြဲဆုံးဆောင်ရွက်နေတယ်လို့လဲတည်မှုဒေခင်ဆိုင်ရာစုံစမ်းရေးအကြီးအကဲDeborah Marshall ကပြောပါတယ်တည်ဆုံးသူရုပ်အလောင်းတွေကိုမှားယွင်းပေးအပ်မိတာမျိုးထက်ဆိုးရွားမှုမရှိနိုင်ဘူးဒါမျိုးမဖြစ်เสียဘူးလို့လည်းသူမကပြောပါတယ်အစ္စလမ်ထုံးတမ်းအရတော့တည်ဆုံးသူတွေကို24နာရီအတွင်းတချို့ရတာဖြစ်ပါတယ်ဒါပေမဲ့လည်းပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုအတွင်းရင်ခွဲစစ်ဆေးမှုလုပ်ရတဲ့ရှေ့ကြားတဲ့လုပ်ငန်းစဉ်ကိုနားလည်စေဖို့မွတ်စလင်အတိုင်းအဝိုင်းခေါင်းဆောင်တွေနဲ့ရဲတပ်ဖွဲ့တွေ့ဆုံပြီးဖြစ်တယ်လို့လည်းဒုတိယရင်းမင်းကြီးဝေါ်လီဟျူမဟာကတနင်္ဂနွေနေ့မှာပြောပါတယ်တည်ဆုံးသူတွေရဲ့ပနာမစင်းကိုဆွေမျိုးတွေထံပေးအပ်ထားပြီးဖြစ်ပေမဲ့လူသိရှင်ကြတော့မထုတ်ပြန်ပါဘူးတိုက်ခတ်မှုရဲ့လက်သေးကအသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်ဖြစ်တယ်လို့အနာပိုင်တို့ကစွပ်စွဲထားပါတယ်တပ်ဖြတ်မှုနဲ့ပတ်သက်ပြီးသူတဦးတည်းကိုသာထိန်းသိမ်းထားပြီးလူသတ်မှုနဲ့ဆွဲဆိုထားပါတယ်ကနဦးထိန်းသိမ်းခဲ့တဲ့တခြားသူ3ဦးတို့ကတော့တိုက်ခတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးလို့နယူးဇီလန်ရင်းမင်းကြီးမိုက်ဘော့ရှ်ကပြောဆိုထားပါတယ်ရှင်
နယူးဇီလန်နိုင်ငံမှာလူပေါင်း50တည်ဆုံးခဲ့ရတဲ့ဗလီကျောင်းနှစ်ကျောင်းကိုတနက်နဲ့ပြစ်ကတ်တိုက်ခိုက်သူဖြစ်ဆွဆွဲခံထားရတဲ့လူပြူကြီးစိုးရေးဝါဒီတနက်သမားနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ပတ်သက်ဆက်ဆက်နေတဲ့ဆိုတဲ့စူးစမ်းပုံဖော်ပြောဆိုမှုမှန်သမျှကိုသမ္မတအင်တူရောကတနင်္ဂနွေနေ့ကညင်းပယ်လိုက်ပါတယ်သမ္မတဟာလူပြူကြီးစိုးရေးဝါဒီလက်ခံသူမဟုတ်ကြောင်းအင်တူရောအရာရှိချုပ်မစ်မော်ဗနီက Fox သတင်းဌာနရဲ့တနင်္ဂနွေသတင်းအစီအစဉ်မှာပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ညင်းဆိုပြောကြားခဲ့တဲ့အချိန်ပေါင်းများစွာရှိခဲ့ပြီးတောက်ကြာနေ့ကနယူးဇီလန်နိုင်ငံမှာဖြစ်ခဲ့တဲ့အဖြစ်ပြက်ဟာအလိုကြောင့်မဲ့ဖွယ်ကောင်းပြီးဆိုးရွားလာတဲ့အပြုမူဖြစ်ကြောင်း Mick Mulvaney ကဆိုပါတယ်ဆွဆွဲခံထားရတဲ့တနက်သမားအသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Harris Tarrant ကဗလီကျောင်းနှစ်ကျောင်းမှာတနက်နဲ့ဒရက်ဆက်ပစ်ခတ်မှုမတိုင်ခင်လေးထုတ်ပြန်ခဲ့တဲ့စာမျက်နှာ84မျက်နှာပါကြေညာချက်မှာလူပြူဝါဒီလွှမ်းမိုးရေးရည်မှန်းချက်ပြန်လည်ရှင်သန်နိုးကြစီဖို့အတွက်ထရမ့်ဟာသူတို့ရဲ့ပြရုပ်တင်ကိတာဖြစ်တယ်လို့မြင်ကြောင်းရေးသားထားပေမဲ့ထရမ့်ရဲ့မူဝါဒတွေကိုတော့သူ့အနေနဲ့မထောက်ခံချောင်းဖော်ပြထားပါတယ်ရှင်
ပြင်းထန်နိုင်ငံကအဝါရောင်ရှောင်းပြန်အင်ဂျီဝဲလှုပ်ရှားမှုအတွက်ဖြစ်ရှင်းချက်တွေထွက်ပေါ်လာရင်းနဲ့လူလူရဲ့ကာလရှည်မကျေနပ်ချက်တွေကိုဖြစ်ရှင်းနိုင်ရည်ရွယ်တဲ့လူလူနဲ့တိုက်ရိုက်အမေးအဖြစ်လုပ်နိုင်တဲ့အခြေအတင်ဆွေးနွေးပွဲကြီးရဲ့အခန့်ကဏ္ဍတစ်တရက်ကိုပြင်းထန်နိုင်ငံမှာအစပြုလိုက်ပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့စနေနေ့ကအဝါရောင်ရှောင်းပြန်အင်ဂျီ ရှိနေပါတယ်။ဆန္ဒပြသူတွေကအချင်းကြီးရှောင်းစေးလီစေးကစီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးလူရဲခဲ့ကြတယ်လို့မိသားပိုက်တွေမျက်ရည်ယိုပုံနေတဲ့တုံ့ပြန်ကင်တွေကြတဲ့ရဲတွေကိုလည်းဆန္ဒပြသူတွေကလမ်းကင်းချောက်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်။ပြည်ထနာတွေဝိုင်းနေတဲ့သမရအီမန်နျူအယ်မက်ခရွန်ပြီးခဲ့တဲ့ဇန်နဝါရီလကစတင်ခဲ့တဲ့သတင်းရှိပတ်ကြားလူမှုဆွေးနွေးညှဉ်းပ ဒီကိစ္စမှာအိန္ဒိယကဘမဆက်တက်တဲ့ပူပေါင်းပြီးတော့ဆက်ဆံရေးထွင်းလုံးတစ်ခုအဖြစ်သဘောထားကြပါတယ်။ဒါပေမဲ့လည်းတမန်မက်ခရွန်ရဲ့အစိုးရအနေနဲ့စူပူအောင်ကြွားမှုတွေမကျေနပ်ချက်တွေကိုဖြေရှင်းကင်တွယ်နိုင်မဲ့လက်တွေ့မူဝါဒတည်းအဖြစ်လူလူရဲ့တုံ့ပြန်ချက်တွေကိုဘယ်လိုပြောင်းလဲနိုင်မလဲလုံရောလုံနိုင်မလားဆိုတာကအများသိချင်နေကြတာဖြစ်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းဖလိုက်352ရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဘလက်ဘောက်စ်ကိုကနဦးလေးလာဆန်းစစ်ချက်တွေအရပြီးခဲ့တဲ့နှစ်ကအင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့အမျိုးအစားတူလေယာဉ်မှာကြုံတွေ့ခဲ့တဲ့အဖြစ်မျိုးနဲ့တပုံစံနဲ့ဖြစ်နေကြောင်းအီသီယိုးပီးယားပို့ဆောင်ရေးဝန်ကြီးကတနင်္ဂနွေနေ့ကပြောကြားခဲ့ Boeing 737 MAX 8 အမျိုးအစားဖြစ်နေတဲ့အီသီယိုးပီးယားလေယာဉ်ပျက်ကြမှုနဲ့တမျိုးစားတဲ့ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံကလိုင်ယွန်လေကြောင်းလိုက်ရဲ့လေယာဉ်တစ်စီးတိကျတဲ့နေ့အောက်တိုဘာလကဂျာဗာပင်လယ်ထဲကိုပျက်ကြတဲ့ပုံစံတူညီမှုတွေရှိနေကြောင်းလူအတော်များများကနှိုင်းစင်ပြောဆိုခဲ့ကြတာပါအခုလိုအီသီယိုးပီးယားလေယာဉ်ပျက်ကြခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း30မှာ Boeing 737 MAX 8 လေယာဉ်တွေပြန်တန်းခွင့်ပိတ်ပင်ထားပါတယ်ရှင်
UAE American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
် UAE ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်နဲ့နှက်ကင်တက်အေးနဲ့တက်မရော်ကြတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝနဲ့ရခိုင်ပြည်နယ်တွင်စစ်ရှောင်ဒုက္ခတွေက2000နီးပါးရှိလာနေပြီးအခြေခံကျန်းမာရေးဆောင်ရှောက်မှုတောက်သုံးရေးဆက်နက်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ရခိုင်နဲ့နှက်ကင်တက်အေးနဲ့တက်မရော်ကြမှာလည်းစစ်ရေးတင်းမာနေစေဖြစ်ပါတယ်ရခိုင်လက်နက်ကင်တပ် AA ကပြီးခဲ့တဲ့စနေနေ့တုန်းကအစိုးရရေရင်တစင်းကိုကလရံမြစ်အတွင်မိရှုဖျက်ဆီးတယ်လို့အစိုးရကသတင်းထုတ်ပါတယ်။ရေရင်ဝန်ထမ်းတွေတော့ BND ရဲ့ကင်းခဲ့တယ်လို့လည်းအစိုးရသတင်းကဖော်ပြပါတယ်။စနေနေ့မှာပဲတပ်မတော်ဘက်ကကင်းလေပြစ်ခတ်တာကြောင့်၆တော်နဲ့မြောက်ဦးတို့မှာအရက်သားတွေလက်နက်ကြီးထိခဲ့တယ်ဆိုပြီးတော့လည်းဒေတာရင်းသတင်းတွေမှာဖော်ပြနေကြပါတယ်။မြောက်ဦးမြို့မှာတော့ရှေးဟောင်းဇေဒီတချို့ကြီးထိခဲ့ပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားစစ်ရေးပြည်ပခပို့ပြီးတော့တင်းမာလာနေချိန်မှာပဲအစိုးရကရခိုင်ပြည်တင်းကြီးအေဂျင်စီကော်မတီကိုလည်းဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့ရခိုင်နိုင်ငံရေးသမားတွေကတော့အစိုးရအနေနဲ့စစ်ရေးနှိမ့်နဲ့မဖြေရှင်းပဲတွစ်ဆုံဆွေးနွေးဖို့ကိုတိုက်တွန်းနေကြပါတယ်ရှင်။
မက်ရှာ19ရဲ့အင်္ဂါနေ့မှာစတင်ဖွင့်လှစ်မယ်မဲဆောက်မြဝတီချစ်ချီရဲ့အမှတ်နှစ်တံတားဖွင့်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာတို့တက်ရောက်မှာဖြစ်ကြောင်းတနင်္ဂနွေနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပုံမလွယ်ကူချောမွေ့စေဖို့ထက်မှန်တိဆောက်ထားတဲ့မဲဆောက်မြဝတီချစ်ချီရဲ့အမှတ်နှစ်တံတားကိုမနေ့ပြန်မှာစတင်ဖွင့်လှစ်ဖို့အဆင့်တစ်ဖြစ်နေပြီဖြစ်ကြောင်းထိုင်းတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။မဲဆောက်မြဝတီချစ်ချီအမှတ်နှစ်တံတားဟာထိုင်းနိုင်ငံနယ်စပ်မ မြန်မာနိုင်ငံကကေအပီနယ်မြောက်ရီမြို့ကြားကတောင်ရင်မြစ်ကိုဖြတ်တန်းတိစောက်ထားတာဖြစ်ပြီးမဲဆောက်မြို့တော်ဝင်ကိုယ်တိုင်လည်းတရားဖွင့်လှစ်ဖို့ပြင်ဆင်မှုတွေကိုတနင်္ဂနွေနေ့ကကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပါတယ်ဒီတရားမှာရှိတဲ့နယ်စပ်ကိတ်ကိုလည်းအင်္ဂါနေ့မှာဖွင့်လှစ်မှာပါနှစ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်တက်ရောက်မဲ့အင်္ဂါနေ့တရားဖွင့်ပွ ဒီကိစ္စမှာအိန္ဒိယကပမာစစ်တပ်နဲ့ပူးပေါင်းပြီးတော့စစ်ကောင်စီတန်ပေါင်း3900ကျော်နီးပါးကုန်ကြခံခဲ့ပြီးဒီတံတားဟာမြန်မာဘက်ခြမ်းမှာ၄ကီလိုမီတာရှည်လျားပြီးတော့ထိုင်းဘက်ခြမ်းမှာတော့19ကီလိုမီတာရှည်ပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့နောက်ဆုံးခြေကုပ်ယူထားရဒေသကိုပြန်လည်သိမ့်ပိုက်ရိုက်တိုက်ခိုက်နေတဲ့အမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေကအစွန်းရောက်အဖွဲ့ကိုချေမှုန်းနိုင်ရေးအခက်တွေ့နေတယ်လို့တနင်္ဂနွေနေ့မှာဝန်ခံပြောဆိုပါတယ်။မိုင်းတွေ၊ဥမင်လှိုင်ကောင်းတွေ၊နောက်ဆက်သွေးချတွေထဲမှာရှိနေကြတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုထိခိုက ကြောင့်လဲဘာကူးရွာသိမ်းတိုက်ပွဲကတင်းပတ်နဲ့ချီပြီးတော့အခြေနှောင်ခဲ့ရတာဖြစ်ပါတယ
်။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ခဲ့တဲ့ဗလီကျောင်းနှစ်ကျောင်းကိုတနက်နဲ့ပြစ်ခတ်တိုက်ခိုက်မှုမှာတနက်သမားကသူပြစ်ခတ်တိုက်ခိုက်ပုံကို Facebook ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တဲ့ဗီဒီယိုမှတ်တမ်းမှန်သမျှဖေရှားဖြစ်ဖို့သူတို့ဆက်လက်လှုပ်ဆောင်နေကြောင်း Facebook ကုမ္ပဏီကတနင်္ဂနွေနေ့ကပြောပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့နယူးဇီလန်မှာရှိတဲ့ Facebook ကုမ္ပဏီတာဝန်ရှိသူတဦးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့နယူးဇီလန်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုတွေစုံစမ်းစစ်ဆေးမှုတွေဆက်လက်ရှိနေတဲ့အတွက် Facebook အနေနဲ့ရဲဘက်တာဝန်ရှိသူတွေနဲ့တိုက်ရိုက်ပူးပေါင်းလှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်ရှင
်တွင်လာလိမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မိုင်းညင်းနိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်အိန္ဒိယအစိုးရကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ကလဒန်စီမံကိန်းကိုအလေးထားကာကွယ်လှုပ်ဆောင်နေတာဟာအိန္ဒိယရဲ့အကျိုးစီးပွားအပြင်ဒေသတွင်းမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိညှိလိုတဲ့သဘောလို့မြန်မာရေးလှိလာအုံသက်သူတွေကမြင်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါရခိုင်ပြည်နယ်အစ်စ်တွေမျိုးကိုဗဟိုပြုထားတဲ့ကလဒန်စီမံကိန်းထိခိုက်စေမဲ့အရေးကိုကာကွယ်တားဆီးတဲ့အနေနဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းပြီးပူးတွဲစစ်ဆင်ရေးတရက်ကိုဖေဖော်ဝါရီလ19ကနေမတ်လ2ရက်နေ့အထိပြုလုပ်ခဲ့တာပါအဓိကအားဖြင့် AA ရခိုင်တပ်မတော်ကိုနှိမ်နှင်းဖို့ဖြစ်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်ကလဒန်စီမံကိန်းကိုအကြောင်းပြချက်ပေးပြီးရခိုင်နဲ့နယ်ကင်တပ်ဖွဲ့ AA ကိုရှင်းလင်းဖို့အိန္ဒိယစစ်တပ်ရဲ့အကူအညီကိုယူတယ်ဆိုဒီလိုပုံစံနဲ့ဖြည့်ရှင်းနီးမှာအပြေထွက်ဖို့ခက်ခဲတယ်လို့အမေရိကန်ပြည်ထောင်စုကမြန်မာအရေးလိလသုံးသက်သူဒေါက်တာတင့်ဆွေကထောက်ပြပါတယ
်အခုနောက်ဆုံးဖြစ်လာတဲ့ AA နဲ့ပတ်သက်ရင်တော့ဟိုရိုးရိုးတဲ့နည်းနည်းလေးပို့ပြီးတော့ရှုပ်ထွေးလာတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်အဲဒီကိစ္စမှာအိန္ဒိယကဗမာစစ်တပ်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာကတော့သူ့ရဲ့စီးပွားရေးယူစီးပွားနဲ့လုံခြုံရေးယူစီးပွားအတွက်ဖြစ်ပါတယ်ဤဘာကြောင့်ဒီချိန်ထိဒီလောက်ထိကြီးထွားအောင်ဖြစ်လာသလဲနေနေမှုနေနေကြီးကလည်းခုအိန္ဒိယမှာပါလာတော့ပိုရှုံထွေးလာတယ်အဲ့တော့ဒီကိစ္စကနိုင်ငံရေးကိစ္စပြီးပြီးစီးရေးတစ်ခုလေးနဲ့လည်းဖြစ်ရှင်းလို့ရတဲ့ကိစ္စမဟုတ်တော့ကဟာနိုင်ငံရေးရောရှေ့လာလာရောကြီးပြီးဖြစ်ရှင်းမှရမှာဖြစ်တဲ့အတွက်ခုချိန်မှာကျွန်တော်တို့မှားရတာပြောရတာခက်ခဲတဲ့ကာလပဲရှိသေးတယ်လို့ကျွန်တော်မြင်နေခင်ဗျအ
ိန္ဒိယနဲ့မြန်မာနှစ်နိုင်ငံတပ်ဖွဲ့တွေရဲ့ပူးတွဲဆစ်ဆင်ရေးအတွင်းတဘုံစခန်းဆယ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီစစ်စင်ရေးကာလအပြီးနှစ်ပတ်အကြာမတ်လ16ရက်နေ့တုန်းကချင်းပြည်နယ်ပလဲဝမြို့နယ်ကလဒန်မြစ်အတွင်းကြောက်တော်ကနေပလဲဝကိုပြေးဆွဲနေတဲ့အစိုးရပိုင်းရတနာဝင်းကုန်တင်ဇက်သင်းမောတစ်စင်းကို AA လက်နက်ကင်တပ်ဖွဲ့ကပစ်ခတ်ခဲ့တာကြောင့်အဆိုပါဇက်မီးလောင်သွားခဲ့ပါတယ်တကယ်တော့မြန်မာစီရေးနိုင်ငံရေးမှာအိန္ဒိယကအခုလိုဝင်ရောက်ကူညီနေတာဟာသူ့နိုင်ငံရဲ့အကျိုးစီးပွားအပြင်ဒေသတွင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိမ့်ညိလိုတဲ့သဘောဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်။ဘာလို့ဆိုကနဒါစီမံကိန်းကဘယ်ဆိုတာကကနဒါစီမံကိန်းမတိုင်နိုင်တဲ့အလက်ချာကိစ္စရှိနေတာကသဘောကိစ္စမေဇူရန်သဘောကိစ္စ အိန္ဒိယဘက်ကလည်းငါဘက်ကတော့ဘုံတွေပါလိမ့်မင်းတို့ကြည့်လာလို့ရှိရင်မင်းတို့နဲ့ငါတို့နဲ့ပေါင်းတယ်မင်းတို့ဘက်ကလူတွေကတော့ပဲလာရင်လည်းဝိုင်းဝိုင်းမိချပေးကြမယ်။မှတိယုတ်ကနေပြီးတော့ဗမာပြည်ထဲမှာရှိပါရေးဈေးပက်တွေကျွန်တော်များများရထားရတယ်လည်းပါတယ်။နောက်တော့ဒီဘင်္ဂလားပင်လယ်ရောအိန္ဒိယသမုဒ္ဒရာထပ်ပေါ်ရသွားတယ်လည်းပါတယ်။အဲဒီမှာတို့အိန္ဒိယဘက်ကလည်းအဲ့ဒါတွေပြန်ကြည့်တော့တို့ဘက်ကလည်းတက်တဲ့လောက်တန်ပြန်ပြီးတော့ရတဲ့လောက်ပြန်ယူထားမယ်။တင်းလောက်ပြန်ထိမယ်ဆိုတဲ့သဘောတွေပြန်ပါတယ်။
ဒီအချက်ပေါ်မှာဒေါက်တာတင့်ဆွေကလည်းသဘောတူပါတယ
်။အိန္ဒိယကဒီကလရန်စီမံချက်ကြီးကိုသူတို့အလေးထားတာအမှန်ပဲခင်ဗျာ။ဘာကြောင့်လဲဆိုတော့သူတို့ရဲ့အရှိမြောက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးရေးအတွက်ပါ။အဲ့ဒီအရင်ကသူတို့ကဟိုတန်းငွေပိုက်လိုက်အောင်ပါနဝတ္တလက်ထက်မှာစီစဉ်ခဲ့တဲ့ဒါမှမဟုတ်အဲ့ဒါကိုတရုတ်ကိုပေးလိုက်တော့သူကဒီနောက် project ဖြစ်တဲ့ကလရန်စီမံချက်ကိုအားစိုက်ပြီးလုပ်ပါတယ်။အဲ့ဒီစီမံချက်ကတရုတ်ကနေပြောတဲ့ပိုလန်မှာကြီးကြေကြေလောက်လောက်မပြောခင်နေရသူကစစတာဖြစ်တယ်။အဲ့ဒီအရင်ကဒီကိုကိုဂျွန်ရေဒါစခန်းကိစ္စနောက်တကဒါကကောင်ပြလုပ်ဖို့ပေါ့နော်။ဟိုစစ်တွေစိတ်ကန်းစီမံချက်ကိစ္စဒီနှစ်ခုတော့အိန္ဒိယကရပါတယ်။အဲ့တော့ချုပ်လိုက်ရင်တော့တရုတ်ကလှုပ်ထားပေးတဲ့ကိစ္စတွေအိန္ဒိယကနောက်ကနေလိုက်လိုက်ပြီးလှုပ်ရတဲ့ကိစ္စတွေကများနေတယ်။ဒါကြောင့်ဒီကလန်စီမံချက်ဟာအိန္ဒိယတဲ့ကျွန်တော်ရေးကြည့်ရလို့ကျွန်တော်မြင်တယ
်ကလနန်စီမံကိန်းဟာအိန္ဒိယနိုင်ငံကလကတာမြို့ကနေဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးရခိုင်ပြည်နယ်စစ်တွေမြို့စေကန်းကတဆင့်မြန်မာပြည်ကိုနှင်းပိုင်းပလဝမြို့ကိုဖြတ်ကာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်တဲ့အထိဆက်ဆက်ဖော်ဆောင်နေတဲ့ကုန်သွယ်ရေးလမ်းကြောင်းစီမံကိန်းကြီးဖြစ်ပါတယ်မြန်မာအစီအစရလက်ထက်2008 AB လမှာသဘောတူညီခဲ့တဲ့ဒီစီမံကိန်းကိုအိန္ဒိယဘက်ကဒေါ်လာ384သန်းယင်းနည်းမြှုပ်နှံအကောင့်ထဲပေါ်နေတာဖြစ်ပြီး2020ခုနှစ်မှာဒီစီမံကိန်းပြီးမြောက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာဒီရဲ့တင်းနာနေမနေ့ကအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုတော့မြန်မာရေးရာဆွေးနွေးကမ်းပဲဖြစ်ပါတယ်မြန်မာနိုင်ငံကအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးမှာရုပ်ဝတ္ထုပြောင်းလဲမှုတွေထက်ပတ်သက်မှုရှိတဲ့ကဏ္ဍအားလုံးပြောင်းပြရမယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AAPP ကပြောကြပါတယ်။နိုင်ငံကအဆင့်မီပြောင်းလဲမှုတွေရဖို့ဘာတွေလုပ်ရမှာပါလဲ။မဲ့ရင်နိုင်က AAPP တွဲဖက်အတွင်းမှုကိုဘူကြီးကို VOE ရဲ့ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာပ
ါ။ကိုဘူကြီးကမြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးအကျဉ်းသားများကိုယ်စီဆောက်ရှောက်ရေးအသင်း AAPP ရဲ့ဟိုတွက်ဖက်တွင်မှုနောက်ကိုယ်တိုင်ကလေဒီထောင်ထဲမှာအကျဉ်းထောင်ထဲမှာ9နှစ်ကျော်ပေါ့လေဒီနိုင်ငံရေးအကျဉ်းသားတအုပ်အနေနဲ့ထောင်တော်နှစ်ကြိမ်ကြာခံပြီးနေခဲ့ရတယ်ဆိုတော့အခုဒီမြန်မာနိုင်ငံကအကျဉ်းထောင်နေပြုရင်ပြောင်းလဲရေးကိစ္စကိုဒီကိုဘူကြီးတို့ရဲ့ AAPP အဖွဲ့ကနေအခုဆိုတွန်းတွန်းတိုက်တိုက်ကိုတကယ်ကိုဖိအားပေးဟိုဟာဆောင်ရွက်နေရပေါ့နော်မြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံကအချင်းထောင်တွေကဘာကြောင့်ပြုပြင်ပြောင်းလဲဖို့လိုအပ်နေရလို့မြင်တာလဲရှင
်။အချင်းထောင်တွေမှာရှိနေတဲ့ပြစ်မှုမျိုးစားတွေအကုန်လုံးကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာတွေ၊စီးပွားရေးပြဿနာတွေ၊လူမှုရေးပြဿနာတွေအဲ့ဒီပြဿနာတွေရဲ့အချင်းချုပ်ကိုတွားပြီးတော့ထောင်ထဲမှာတွေ့နေရတာရှိပါတယ်။တကယ်တမ်းဆိုလို့ရှင်အချင်းထောင်ကိုအင်္ဂလိပ်အစိုးရကတည်ဆောက်ခဲ့တာ။တည်ဆောက်ခဲ့တဲ့အဓိကရည်ရွယ်ချက်ကနှစ်ခုရှိပါတယ်။ဒီလူအဖွဲ့အစည်းကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုရှိတယ်။နောက်တစ်ခုကနိုင်ငံရေးကသူတို့ကိုလှုပ်ရှားနေတဲ့တွန်းလှန်နေတဲ့သူတွေကိုဆက်ပြီးတော့နိုင်ငံရေးကမလှုပ်ရဲအောင်လို့ဒီလူတွေကိုဖမ်းတယ်ဖမ်းပြီးတော့ကလည်းအကျဉ်းထောင်ထဲထည့်တယ်ဆိုတော့အဲ့ဒီစနစ်ကိုအခုချိန်ထိခက်ဆက်ဆက်စစ်အစိုးရအဆက်ဆက်ရဲ့အခုအစိုးရရဲ့ကဒီဟာကိုဆက်ပြီးတော့ကျင့်သုံးနေတော့ဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်မြန်မာနိုင်ငံမှာအကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်တကယ်တမ်းဒီမိုကရေစီအသင်ကူပိုင်းစနစ်ကိုသွားရဆိုလို့ရှိရင်အကျဉ်းထောင်စနစ်ကိုပြုပြင်မပြုပြင်မပြောင်းလဲပဲတဲ့ဒီမိုကရေစီကိုသွားလို့မရဘူးအဲ့လိုပဲအခြေတော်တခုတည်းကိုကွက်ပြီးတော့ပြုပြင်ပြောင်းလဲလို့လည်းမရဘူး။ Penal Reform လို့ခေါ်တဲ့ပြစ်မှုဆိုင်ရာစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲရမယ်။ Penal Reform ဆိုတဲ့အကောင်မှာနံပါတ်1ကကျွန်တော်တို့ရဲကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်။အခုကရဲကလည်းစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာအပြည့်အဝရှိနေတယ်။အဲ့လိုပဲတရားရေးစနစ်တရားရေးစနစ်ကလည်းတကယ်ကိုလွတ်လပ်တဲ့မျှတာတဲ့တရားစီရင်ရေးစနစ်ဖြစ်အောင်ကြိုးစားရမယ်။ပြီးတဲ့အခါကျတရားသူကြီးတွေရဲ့စင်ကြီးတုံတရားကလည်းတိတိမြင့်မားဖို့လိုတာကိုလည်းရှိတယ်။အဲ့လိုပဲဒီ legislative reform လို့ခေါ်တဲ့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးဆိုတော့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးလို့ပါမယ်ဘာဖြစ်လို့လဲဆိုတော့အချင်းထောင်ဆိုတော့ကိုယ်တော်တစ်လုံးနဲ့တူတယ်ဒီရဲကနေပြီးတော့တနည်းရှိတဲ့သူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့ဒီတက်ဆိုင်ရာပုံမှန်တွေနဲ့သူတို့တရားစွဲတယ်တရားစွဲပြီးတော့တရားရုံးကနေပြီးတော့ပြစ်တယ်ဆိုပြီးချတယ်ချတယ်ဆိုတော့အခါကျတော့ဒီမှာမျှတမှုမရှိခဲ့လို့ရှိရင်ဒီအချင်းထောင်ထဲမှာ
ထောင်ကျနေတဲ့အချင်းသားတွေကသူတို့ကိုယ်သူတို့မြတ်တဲ့တရားစီရင်မှုကြောင့်သူတို့ဒီထောင်ထဲကိုရောက်နေပါတယ်လို့မခံနိုင်ရဘူး။နောက်တစ်ခုကအချင်းထောင်ကိုထားတဲ့ရည်ရွယ်ချက်ကဒီလူတွေညာတို့မှုကျူးလို့နေဆိုလို့ရှိရင်လေကျူးလို့နေသူတွေကထောင်ထဲပြန်ထွက်လို့ရှိရင်ညာတို့မှုမကျူးလို့အောင်ပြန်လေကျူးစုပြောထောင်ပြီးတော့ပြန်ထွက်ပေးရမယ်။အဲ့လိုမှအချင်းထောင်ရဲ့အချင်းထောင်တိဆောက်တိဆောက်ခြင်းရည်
အကျဉ်းထောင်နဲ့အကျဉ်းသားအရေးတော့ကမပြတ်မတာဖြစ်နေတယ်အဲ့လိုမပြတ်မတာဖြစ်တဲ့အတွက်အကျဉ်းသားတွေကသူတို့ရဲ့ရောက်ပိုင်ကိုနေမရတော့ဘူးအကျဉ်းသားအခွင့်အရေးတွေဆုံးရှုံးသွားတာရှိတယ်အဲ့ဒီအပြင်အကျဉ်းသားတွေကညာဘက်ကြလို့ရှိရင်အိတ်တဲ့အခါမှာဒီလိုတစ်ဆောင်းအိတ်နေရတဲ့အနေအထားမျိုးတွေရှိတယ်ကုဆတ်ယောဂပိုးတွေခံစားရတဲ့အခါမျိုးတွေရှိတယ်အကျဉ်းသားတွေကနေ့တူဘဝဖြစ် เสียวันพี่ว่ามีเสียวลงเท้าเด็กเสียวว่ามีเสียวแต่เช่นตอนนี้ก็เช่นมีกูด้ากูด้าอะไรอันนี้ท่าเรามีเสียวแต่ช่วงเยาว์สกันนี่มาสุดดีดูตัวเองน้องว่าจันทร์รู้โอ้ตัวรอลีมีอะไรเลยสุดวันนี้กูจันทร์รู้โอ้มาด้าอะไรเสียเลยลีลาตัวเสียเลยเสียแต่ช่วงเจอเราท้องเจอเราก็โอ้มาตัวรู้สักกี่สัตว์เนี่ยท้องเจอเลยอุ้มก็เสียงที่จะพิสัยเราท้องเจอเราชาวเราเราโกเราเราตั้งแต่เรา แต่เมื่อเยาว์สกันเราทุกเดือนทุกเดือนก็จะเยาว์สกันมาตีส่งเราเลยตุลุ่ยเลยใช่ไหมคุณเราเนี่ยกังวลเราอย่างน้องก็สุดที่เชื่อเรื่องว่าปอดาพี่เนี่ยเจ้าหน้าที่ก็ทุกเดือนเชื่อแต่เราในท้องสนิทก็สามารถคุยรับทราบเราทุกเดือนเราไม่เชื่อเราแต่เมื่อเช้าเยาว์สกันลีเดชั่นก็ทุกเดือนเชื่อทุกเดือนเดี๋ยวมาอยู่เจ้าหน้าที่จะมาบอกเนี่ยเจ้าหน้าที่ว่าทุกเดือนเราไม่เชื่อเราแต่เจ้าหน้าที่ก็เอ็มก็คุ้มใจกับบุรีเราเป็นมาเนี่ยแต่เน ပြီးတော့အထီးရောက်ဆုံးတဲ့ပြုမြင်ပြောင်းလဲလို့လုပ်နိုင်မှာရှင်။မြန်မာနိုင်ငံမှာရှိနေတဲ့အကျဉ်းသားတွေထဲမှာအကျဉ်းသားငါးတရာခန့်လုံးကျော်ကမွေးရေးစေဝါနဲ့ပတ်သက်တဲ့အကျဉ်းသားတွေဖြစ်တယ်။ဒီတချို့နိုင်ငံတော်တော်များများမှာမွေးရေးစေဝါနဲ့ပတ်သက်တဲ့သူတွေကိုအထူးသဖြင့်တုံးဆွဲပေါ့။ထုတ်လုပ်တဲ့သူတွေနဲ့တကယ်ဟိုဖြန့်ဖြူးတဲ့သူတွေကတော့ကျွန်တော်ပုံစံတစ်မျိုးနဲ့ ကျွန်တော်တို့ကဘုရားစေဝါဆိုရင်တော့ဂျာဇဝေမှုလို့တတ်မှတ်ထားတာရှိတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားရေးဝန်ကြီးဌာနဆိုတော့အရင်ဆုံးကရှိခဲ့ဘူးလေ။အခုမရှိဘူး။ဆိုတော့အခါကျတော့တရားရေးဝန်ကြီးဌာနကိုပြန်လဲပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်။ဆိုတော့အဲ့လိုတရားရေးဝန်ကြီးဌာနကပြန်ပြီးတော့ဖွဲ့စည်းတဲ့အခါကျတော့မှတရားရေးဝန်ကြီးဌာနကမှတရားရေးကိုလည်းကျွန်တော်တို့ကစောင့်ကြည နိုင်ငံတော်တော်များများမှာပြစ်ဒဏ်ချမှတ်တဲ့အခါမှာအလုံချမ်းနဲ့ထောင်တယ်ဆိုတော့ချမှတ်လို့မရှိဘူးထောင်တယ်ဆိုတော့ပဲချမှတ်လို့ရှိတယ်ထောင်ထဲမှာကျတော့ဒီအကျဉ်းသားတွေကိုအလုတ်ခိုင်းတာတွေမရှိတယ်အဲ့ဒီအလုတ်ခိုင်းတာကသူ့ရဲ့ပြည်နယ်ပြည်စုပြောင်းထောင်ဖို့အတွက်ရည်ရွယ်တဲ့ဖြစ်စေတဲ့အလုပ်တွေကိုပဲခိုင်းနေရှိတယ်ဒါကနိုင်ငံတကာဥပဒေတွေပေါ်လဲဒီတိုင်းပြတ်ထင်တာလေတချို့ဒီထောင်တွေမှာဒီအလုပ်လုပ်လို့အရင်ပတ်စံရတာမျိုးတွေလည်းရှိတယ်အဲ့ဒီပတ်စံကိုစုတာစုရပြီးတဲ့အခါကျတော့သူထောင်ထဲမှာလည်းသူလိုချင်တာကိုသုံးလို့ရတယ်အဲ့လိုပဲထောင်ထပ်သွားတဲ့အခါကျတော့လည်းငွေစုမိပြီးတော့ပြန်ပြီးတော့သူ့ဘဝကိုဟိုယုံကြည်မှုရှိရှိနဲ့ပြန်ပြီးဖြတ်သန်းလိုက်တာမျိုးတွေရှိတယ်ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီလူတစ်ယောက်ကထောင်ပြန်ချနိုင်မဲ့အခွင့်အလမ်းကအရင်နေတော့တယ်မျိုးရှိတယ်နောက်မြန်မာနိုင်ငံမှာထောင်ကနေလွတ်ပြီးရင်အခြေအနေတွေကိုဆောင်ရှောက်ပေးရဲ့စနစ်မရှိနိုင်ငံတော်တော်များများမှာတော့ဒီစနစ်ကိုကျင့်သုံးနေတာမျိုးတွေရှိတယ်။ After release program ပေါ့။ထောင်ထဲလွတ်ပြီးရင်သူတို့တော့မလုပ်ပြီးမလဲပေါ့။ထောင်ထဲမှာလည်းပြုစုပြောင်းတယ်။ထောင်ထဲထွက်ပြီးတဲ့အခါကျတော့လည်းသူတို့ကိုအလုပ်ကံရရှိရေးတွေအစဒီအစိုးရကနေပြီးတော့ကူညီဆောင်ရွက်ပေးတာမျိုးတွေရှိတယ်။နေရာမရှိရင်တော့ဘာဒီသူတို့နေဖို့အတွက်ယာယီပေါ့။အဲ့လိုနေရာလေးတွေပေါ်ဖန်တီးပြလာတယ်မျိုးလေ
းအစစအကိုဘူကြီးပြောတာဥပဒေတွေပြုပြင်ပြောင်းလဲဖို့လိုရဲဆိုတဲ့ခါမှာလက်ရှိဒီကိုလိုနီခေတ်ကဥပဒေတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းတော့မရှိသေးဘူးလေဒီတလောကပဲဒီလွတ်တော်ထဲမှာအဲဒီပြည်ထောင်ဒုဝင်ကြီးကနေပြီးတော့အချင်းတော်ရဲမှာအချင်းသားတွေညားလာတဲ့ကိစ္စပေါ့နော်အဲ့ဒီမှာသူကဒီအချင်းတော်တွေပို့ပြီးတော့တိုးချဲ့တိဆောက်မယ်ဆိုပြီးတော့သူကအဲ့လိုနီလန်းကိုသူအဆိုပြုတင်သွင်းသွားတာဆွေးနွေးသွားတာလည်းရှိတယ်ဆိုတော့အခုလက်ရှိအဲ့ဒီအချင်းတော်ပြုပြင်ပြောင်းလဲရေးနောက်ပြီးတော့အခုလိုအချင်းတော်တွေတိုးဆောက်မယ်ဆိုတဲ့နီလန်းကရောတကယ်ပဲအဲတင့်တော်သလားနောက်ပြီးတော့လက်ရှိလွတ်တော်ထဲမှာအချင်းတော်တွေပြုပြင်ပြောင်းလဲရေးအခြေအနေဘယ်လောက်ထိထိတိယကိုဆောင်ရွက်နိုင်မယ်လို့မြင်လဲရှင
်အတိအကျတော့ဒီအချင်းတော်တွေတိုးချဲ့ပြီးဆောက်တာကတော့အဖြေမဟုတ်ဘူးတကယ်တမ်းဖြေရှင်းရမှာက ကျွန်တော်ပြောတယ်အချင်းထောင်ဆိုတဲ့ဟာကိုပြည်ထောင်စုလက်အောက်မှာထားမယ်ဆိုတာလည်းဆက်လို့ချင်းတကယ်နိုင်ငံရေးအမိကိုခင်းတဲ့တရားရေးဝန်ကြီးဌာနလို့လက်အောက်မှာထားတာကပိုကောင်းတယ်ပြည်ထောင်စုဝန်ကြီးဌာနချုပ်ကိုင်တဲ့အခါကျတော့များသောအားဖြင့်စစ်ဘက်ကမှမဟုတ်လေအများကြီးအများရှိတဲ့တော်တော်များများကလည်းစစ်ဘက်ကလည်းဖြစ်နေရှိတယ်ဆိုတော့ဒီလူတွေရဲ့စင်နာဘုံကစစ်တပ်လိုစင်နာတာမျိုးတွေအများကြီး ရတဲ့သဘောကကြတော့စီမံခန့်ခွဲမှုတွေမှာလည်းဥပမာအကျဉ်းသားအားလုံးကဒန်းလူလိုတတ်မှတ်လို့မရဘူးကျွန်တော်တို့အကျဉ်းသားတွေကိုအမျိုးအစားတွေခေါ်ရတကယ်ပြစ်မှုကြီးကိုကျူးလွန်နေသူတွေကတတ်တာဒါဟုတ်သေးချာကျွန်တော်တို့ကန့်ကြွယ်ရမှာဒါကတေချာချာဟိုလုံခြုံရေးအရာဟိုလိုအပ်နေတဲ့သူတွေအဲ့လိုပဲအခုမှထောင်ရောက်ဖူးတဲ့သူမတော်တဆမှုတွေနဲ့ထောင်ရောက်တဲ့သူဒီလူတွေကိုကျွန်တော်ထောင်ထဲမှာအတူတူသွ ပြောင်းလဲဆိုတော့အချင်းထောင်ကဟိုမာဖီးယားကိုင်းပေါ့လူဆိုးတွေဒီလူဖြစ်စုဆောင်တဲ့နေရာလူတွေဖြစ်သွားတယ်တခိုးလေးကတခိုးကြီးဖြစ်သွားတယ်အဲ့လိုပဲလူဖွဲ့စည်းတဲ့နောက်ထပ်ဆိုးရင်ကောင်းတာကကျမ်းမာရင်ထောင်ထဲမှာဖြစ်နေတဲ့ကုဆတ်ယောဂါတွေကဒီလူတွေကထောင်ထဲမှာအမြဲတမ်းနေတယ်မဟုတ်ပြန်လွတ်သွားတယ်ကျမ်းမာမှာနဲ့ပြန်လွတ်တော့မဟုတ်ပဲနဲ့ယောဂါတွေနဲ့ပြန်လွတ်သွ အဲ့လိုပဲနောက်တစ်ခုကသူတို့တွေကထောင်ထဲမှာတည်ကြပြည်သူပြုထောင်တာမဟုတ်ဘဲနဲ့သူတို့ပြန်လှုပ်ပေးလိုက်တဲ့အခါကျတော့ထောင်ထဲထွက်ပြီးတဲ့အခါမှာရာသမုတ်မှုတွေထပ်ပြီးကျူးလွန်တာမျိုးတွေရှိတယ်။ဆိုတော့ဒါကြောင့်မလို့ဒါကိုကင်တော်တဲ့အခါမှာဖြည်းဖြည်းကင်တော်နေတဲ့ဟာကလုံလောက်မှုမရှိဘူး။ဒါကကျွန်တော်တို့ဖိအဆက်ဆက်ရာသမုတ်မှုတွေတိုးပွားနေတာထောင်ထဲထွက်ပြီးရာသမုတ်မှုကျူ
ခုလွတ်တော်ရဲမှာဒီလွတ်တော်အမှတ်ဒီပေါ့နော်သူတို့ဆောင်ရွက်နေတဲ့အနေထားကိုပြုပြင်ပြောင်းလဲအချင်းတော်ပြုပြင်ပြောင်းလဲဘယ်လိုအခြေအနေရှိရလို့မြင်နေရှင
်အဲ့တော့ကအချင်းတော်စနစ်ပြုပြင်ပြောင်းလဲရတဲ့ company ရဲ့အစိုးရအနေနဲ့ဖွဲ့တယ်အဲ့ဒီကုမ္ပဏီတွေမှာအစိုးရဘက်ကလည်းပါမယ်၊ပြည်ထောင်စုဘက်ကလည်းပါမယ်၊အချင်းဦးစီးဘက်ကလည်းပါမယ်၊လွှတ်တော်အမတ်တွေလည်းပါမယ်။နောက်အရေးပတ်အဖွဲ့အစည်းတွေ၊နောက်ကျွမ်းကျင်ပညာရှင်တွေပါမယ်။ဒီအဖွဲ့အဖွဲ့ပြီးတော့စနစ်တကျနဲ့တည်ကြလောက်ကိုင်းမယ်ဆိုလို့ရှိရင်တော့တကယ်ကိုပြဿနာတွေကိုဖြေရှင်းနိုင်တဲ့ပြုပြင်ပြောင်းလဲမှုမျိုးတွေ၊ပြဿနာတွေကိုဖြေရှင်းနိုင်တဲ့ဥပဒေမျိုးတွေဖြစ်လာလိမ့်မယ်။အခုအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းဥပဒေကိုပြုပြင်ပြောင်းလဲတဲ့အခါမှာအကန့်အသတ်တွေအများကြီးဖြစ်နေတာမျိုးတွေရှိတယ်။အစိုးရအနေနဲ့ဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးဖို့လုပ်ရဲအထူးသဖြင့်ဒီ Convention Against Torture ပေါ့နှိမ့်ဆက်ညီမျှမှုကိုဆန့်ကျင်တဲ့ဥပဒေမျိုးကိုကုလသမဂ္ဂကလက်မှတ်ထိုးတယ်အဲ့လိုလက်မှတ်ထိုးပြီးလို့ရှိရင်ဥပဒေတွေကိုလည်းဒီအရာတွေနဲ့အညီပြုပြင်ပြောင်းလဲဖို့လုပ်တယ်ပြီးရင်ဤပညာကလည်းကျွန်တော်တို့နိုင်ငံတကာနဲ့ယူလို့ရတယ်နောက်မြန်မာနိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်ပါတယ်ငွေကြေးလည်းအများကြီး30နိုင်ငံကိစ္စလို့မျိုးမဟုတ်ဘူးသူပြန်ပြောင်းလဲမှုဆိုတော့ငိုကြည့်လို့ရတယ
်အဲ့တော့အခုဆိုရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရပါတော့နောက်တော့အဲ့ဒီဆိုရမှာလဲတကယ်တမ်းဒီပြည်နယ်ရဲဖြစ်ဖြစ်တိုင်းဝင်ကြီးချုပ်တွေပဲဖြစ်ဖြစ်ပေါ့နော်အများသောအားဖြင့်ဆိုလို့ရှိရင်တော့သူတို့ကိုယ်တိုင်နှစ်ပေါင်းများစွာထောင်ထဲမှာနေခဲ့ရတဲ့သူတွေအချင်းထောင်ထဲမှာနေခဲ့ရတဲ့သူတွေဖြစ်တဲ့ခါကျတော့စစောကကိုဖို့ကြီးထောက်ပြတယ်လို့ဒီအချင်းထောင်ပြည်ပြင်ပြောင်းလဲရေးမှာအစိုးရဦးဆောင်တဲ့ community ရဲ့ပေါ့နော်အားလုံးပူးပေါင်းပါဝင်တဲ့ community ရဲ့လူဖွဲ့စည်းရေးဆိုတာထိထိရောက်ဆောင်ရွက်ဖို့ဆိုတဲ့အနေထားပေါ့နော်အဲ့တော့ဒေါအောင်ဆန်းစုကြည်တို့အစိုးရအနေနဲ့ဟိုထိထိရောက်ဆောင်ရွက်နိုင်မယ့်အနေအထားရှိမရှိဘယ်လိုမြင်လဲရှင
်အဲ့တော့ကတော့ကျွန်တော်ဆက်ပြီးတော့ဆွေးနွေးနေရမှာပါအခုတော့ကျွန်တော်တို့ရဲ့ဆွေးနွေးမှုကလည်းလေးစိတ်လာတာမျိုးတွေရှိပါတယ်ဒါကတော့ဟိုကောင်းတဲ့ဘက်ကိုကျွန်တော်တို့သွားတယ်လို့ယူဆရပါတယ်
သူတို့ဘက်ကတော့စိတ်ဝင်စားတယ်လို့တွေ့ရ
အခုဒီဖြစ်တော်အမတ်တွေဘက်ကတော့စိတ်ဝင်စားတယ်အစိုးရဘက်ကတော့ဒီပြည်ထောင်စုကတော့ကျွန်တော်တို့တွေးဝင်တောင်းနေတာပေါ့အခုချိန်ကြီးတော့ကျွန်တော်တို့တရားဝင်တွေးဝင်နေရသေးတဲ့အနေအထားမျိုးတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ထုတ်တဲ့ report တွေပေါ့အစီရင်ခံစာတွေအဲ့ဒါတွေအကုန်လုံးကတော့ကျွန်တော်တို့ပြည်ထောင်စုကိုလည်းပို့တယ်အစိုးရကိုလည်းပို့တယ်လွှတ်တော်အမတ်တွေကိုလည်းပို့ပါတယ်ဒီ hari ပုံမှာတော့သူတို့လိလာလိုက်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဟုတ်ကဲ့အခုလို့ဒီ hari မှာလာပြီးတော့ကျမတို့ဒီအချင်းတော်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပြည်ပြပြည်ပြောင
်းမယ်။မင်းရင်နိုင်မီးမြန်းတင်ဆက်ခဲ့တဲ့မြမရေးရာဆွေးနွေးခဲ့မယ်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့မြမပြည်မှပေးစာများပြည်တွင်းသတင်းသတ်ပတ်ချက်စတာတွေနားဆင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရန်တင်းလာနေမနက်ပဲအစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကရော Facebook စာမျက်နှာကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အဲ့ဒီတွေကမှအရင်ဦးဆုံးမအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နေပါပြီ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးတော့မှာဖြစ်ပါရနော်။အခုတော့သောရရှင်တွေ VOE Facebook Messenger ကိုတုံးပြီးတော့အစာရေးလာတာတော်တော်များများလက်ခံရရှိပါရနော်။အေယာဝီတိုင်းကသောရရှင်ဖြစ်ပါတယ်ဆိုတော့ဇော်ထက်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE သတင်းတို့သတင်းထုတွေထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဝင်းမိုးအောင်ဆိုတဲ့သောရရှင်ကလည်းသူကတော့အင်္ဂလိပ်လိုရေးလာတာပါ International News နိုင်ငံတကာသတင်းတွေနားဆင်ရတာအထူးစိတ်ဝင်စားပါတယ်တဲ့နောက်ပြီးတော့ VOE ကတင်ဆက်ပေးနေတဲ့ American Indian အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုလည်းအထူးတိုက်နှစ်သက်ပါတယ်လို့ရေးလာပါတယ်ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ကျမတို့ကလည်းအခုလိုနားဆင်အားပေးတဲ့သောရရှင်ကိုဝင်းမို့အောင်ကိုအထူးကျေးဇူးတင်ပါတယ်နော်ကိုဝင်းနိုင်တန်တွဲကသောရရှင်ကိုဝင်းနိုင်ကတော့သူကဒီမေလာတွေကရေးလာတဲ့စာပါကျမအကြောင်းတိုက်ဆိုင်လို့အိစာကိုထပ်ပြီးတော့တစ်ခေါက်ပြောပြပေးချင်ပါတယ်သူကအာကာသထဲမှာဒီဂျိုလူတွေပျက်စီးပြီးတော့ဒီ space debris ဆိုတဲ့ဒီအာကာသတွေကအမှိုက်တရိုက်တွေဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပ
ါ VOA ခင်ဗျာကျွန်တော်လည်းအမြဲအားပေးနေတဲ့ VOA ပရိသတ်တူပါဒီမနက် VOA ရထုတ်လွှင့်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေဂျိုဒုတွေပျက်စီးပြီးကမ္ဘာမြေပြင်ပေါ်ပြန်လည်လွင့်စင်ကြောက်လာမယ့်အကြောင်းပါပဲကျွန်တော်တို့အခြေခံပညာသင်ယူတော့ကမ္ဘာကြီးရဲ့ဆွဲအားဟာကမ္ဘာနဲ့ဝေးသွားလေလေပိုနှဲသွားလေလေလို့သင်ခဲ့ရပါတယ်ဒါကြောင့်အခုလွတ်တင်တဲ့ဂျိုဒုတွေလေပတ်နေတဲ့နေရာမှာကမ္ဘာဆွဲအားတည်ရောက်မှုရှိပါရဲ့လားဆွဲအားနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ်အဲ့ဒီပျက်စီးသွားတဲ့ဂျိုဒုပြက်တွေဟာကဘာမြေပြင်ပေါ်ပြန်လဲကြားရောက်နိုင်ပါမလားဆိုတာပြန်လဲရှင်းပြပေးစီကြပါလေ
ဟုတ်ကဲ့ပါအကြောင်းတိုက်ဆန်တို့ဒီသောရရှင်ဆာကိုပြန်ပြီးဖော်ပြလိုက်တာပါဒီသောရရှင်ကကိုဝင်းနိုင်တန်တွဲကသောရရှင်မှာဒီသောရရှင်သိကျင်တဲ့အကြောင်းအရာကိုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲဒေါက်ခင်မျိုးသက်ကရုပ်မြင်သံကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာပါတင်ဆက်ပေးထားပါတယ်ရှင်ကြည့်ရှုနိုင်ပါတယ်ကျွန်မဒီ Facebook Messenger ကနေပြီးတော့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ link လေးကိုကျွန်မပို့ပေးလိုက်ပါတယ်နော်အားပေးတဲ့အတွက်ဒုကျေးဇူးတင်ပါတယ်ရှင်ဒီနေ့ပေါ်မှာကွန်ပျူတာမြမစာရိုက်တာအခက်အခဲဖြစ်ရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့သောရရှင်ကတော့ဒေါက်တာဆိုင်းတီဟာဖြစ်ပါတယ်။သူကပတ်စင်စကလုံးကိုဇော်ကြည့်နဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်
။၄စီအီးမေးလ်သတင်းလွှာအတွက်အမှတ်ပုံတွေလက်ခံပေးရကြောင်းကျေးဇူးတင်ပါတယ်ခင်ဗျာ။ဒီခုလောက်မေးကျင်ပါတယ်ကျေးဇူးပြုပြီးကူညီပါ။ Microsoft 2016ပါဇော်ကြည့်ဖောင့်နဲ့ရေးရမှာပတ်စင်ဥပမာဒုက္ခတစ္ဆာတမရအစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုမှတော့မြန်မာ text နဲ့ရေးနေရပါတယ်။ဒါပေမဲ့တခါတလေဇော်ကြည်နဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျော့ပဲဘက်ကလောက်ကိုဘလို့နှဲ့ရမယ်ဆိုတာသိရင်လမ်းပြပေးဖို့မေတ္တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016ပါဇော်ကြည် 1 ရှိပတ်စင်ကိုဘလို့လုပ်ရမယ်ဆိုတာကိုမသိလို့ဇော်ကြည် 1 font ပတ်စင်ကိုအပြေရှားပေးဖို့မေတ္တာရက်ခံပါတယ်။Microsoft 2013 Zogi 1 ပတ်စင်ကိုလုတ်တက်ပါတယ်။
ဒီပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါဒေါက်တာဆိုင်းတီဟာကိုဖြေကြားပေးမယ်ဆိုရင်တော့အတင်းတော်ဆုံးကကျွန်တော်ရုံမှာကွန်ပျူတာကျွမ်းကျင်နေသူတွေကတယောက်ဖြစ်တဲ့ကိုငင်းညံ့ကိုအခုညတောင်းရပါတယ်ကိုငင်းညံ့ရဲ့ဒီဒေါက်တာဆိုင်းတီဟာကိုပြန်ပြီးတော့ရှင်းပြပြောနေတဲ့ကိုကြီးပေးပါအောင်နော်စာကြည့်ကီးဘုတ်ကိုတုံးပြီးတော့မြန်မာစာရေးတဲ့ နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးတွေဖြစ်တဲ့ဒုက္ခဆိုရင်တိကီကိုနှိပ်ပြီးတော့စီကိုနှိပ်ရပါမယ်။နောက်ထပ်သစ္စာဆိုတဲ့စာလုံးမှာတော့တိကီကိုနှိပ်ပြီးတော့ပီကိုနှိပ်ရပါမယ်။နောက်ထပ်သမရဆိုတဲ့စာလုံးမှာတော့တိကီကိုနှိပ်ပြီးအာကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ်ကီးဘုံမှာရှိတဲ့ခလုတ်သုံးခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်ရွေးနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို shift control order နှိပ်ပြီးတော့မှဓာတ်ရွေးရဲ့ key ဖြစ်တဲ့တက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကိုညဉ့်ညံဖြည့်ပေးရကျေးဇူးတင်ပါတယ်။အခုကိုညဉ့်ညံဖြည့်ကြားပေးသွားတာနဲ့ဒေါက်တာဆိုင်းတီဟာဒီကွန်ပျူတာညီမစာလုံးရိုက်လို့ရမယ်လို့မျှော်လင့်ပါတယ်ရှင်။အဆင်မပြေရင်စာပြန်ရေးပါအောင်လို့ပြောချင်ပါတယ်နော်။လူချော်ဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာနှစ်ပေါင်းများစွာကြာပါပြီတဲ့
။ငငယ်လေးကလေးကအမြဲနားဆင်ခဲ့တာပါ VOE ကိုအင်တာနက်မပေါ်ခင်တုန်းကရေဒီယိုနဲ့နှင်းညမပြတ်နားထောင်ခဲ့ပါတယ်။အခုလိုင်းပေါ်မှာတွေ့ဆုံခွင့်ရလို့ဝမ်းသာပါတယ်ဆက်လက်အောင်မြင်ပါစေ
။ဟုတ်ကဲ့ပါကျမတို့လည်းအခုလိုမျိုးဒီအင်တာနက်တွေထွန်းထွန်းကန်ကန်မြန်မာနိုင်ငံမှာဖြစ်လာပြီးတော့ဒီ Facebook ကတစင်တော်ရရှင်နေနဲ့တော်တော်များများထိတွေ့မှုရတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။တော်ရရှင်နေရေးလာတဲ့စာတွေကိုလည်းကျမတို့ဒီ Messenger ကနေပြီးတိုက်ရိုက်ပြန်ချပေးနေပါတယ်။ဒီကျင်းနေစာရီနောက်ပြီးတော့ဒီမီတာလိုင်းမေးလာတာတို့ဒါမှမဟုတ်လဲအင်တာနက်မှာဒီအစီအစဉ်ဘယ်လိုနားထောင်ရလဲမေးလာတာမျိုးတို့ဒါမျိုးတွေကိုကျွန်တော်တို့တက်နိုင်စလောက်ပြန်ချပေးနေပါတယ်။သရရှင်လှထွန်းဒီကုံမျိုးတကသရရှင်ဦးလှထွန်းမှာသူကလည်းနောက်ဆုံးခင်မိတဲ့နီးဒီ Messenger ကိုရေးပြီးတော့ကျွန်တော်တို့ကိုဆက်သွယ်လာတာပါ။သူအင်တာနက်နားထောင်လို့မရလို့ကံမကောင်းတဲ့နေ့တစ်နေ့ဖြစ်ခဲ့ရပါတယ်တဲ့
။ဒီနေ့ကံမကောင်းတဲ့နေ့ဖြစ်သွားပါတယ်။ဘာကြောင့်မှမသိခါတိုင်း9နာရီလောက်မှအေးရကထားတော့ VOA အတန်းဖိုင်ဖွင့်ပြီးတော့နားထောင်ရင်းမျက်နှာတက်တာပါဒီနေ့6နိုင်မထိုးခင်နိုးလို့နားထောင်နေကြအင်တာနက်ကိုဖွင့်တာမရဘူးဖြစ်နေပါလေမြန်မာပြည်ကအင်တာနက်မကောင်းလို့နေမှာပါဆိုပြီးတော့ Facebook ကိုပြောင်းပြီးတော့နားထောင်ပါလေပထမဆုံးချိန်ကြားမှုမှာပဲဆိုပြီးတော့စောင့်နေတာပါအဲ့ဒီမှာလည်းမရပြန်ပါဘူးဒါနဲ့ဒေါပွနေတဲ့ပုံကိုတင်ပါလေအခုထိ9နိုင်ခွဲရှိပါပြီမကြားရသေးတော့ဒီကနေ့ကျွန်တော်ကံမကောင်းဘူးဖြစ်သွားပါတယ
်ဟုတ်ကဲ့ပါဦးလာထွန်းရင်ကျမတို့ဒီ American ပြည်အောင်စုမှာဆောင်းရသည့်အချိန်ကနေပြီးတော့ညရသည်ရောက်လာပြီဆိုရင် summer time ဆိုတော့အချိန်တနာရီပြောင်းပါတယ်ဥပမာဆိုရင်ကျမတို့9နာရီကနေပြီးတော့နာရီကိုတနာရီလှည့်လိုက်ရတာပါအေးည2နာရီပေါ့လေပြောင်းတဲ့ည2နာရီမှာဆိုရင်ကျမတို့တနာရီနည်းနည်းရော့ပြီးတော့အေးရရပေါ့နော်အဲ့လိုမျိုးအချိန်မျိုးမှာဆိုရင်ကျမတို့ဒီ line တွေနည်းနည်းလေးကမောက်ကမောက်ဖြစ်တတ်ပါတယ်အခုတော့ line တွေပြန်ပြီးအဆင်ပြေသွားပါပြီနားထောင်ကြည့်ပါအောင်နော်ဟို Facebook ကနေပြီးတော့လည်းစမ်းနားထောင်ကြည့်တယ်အဲ့ဒီကအဆင်မပြေဘူးဆိုလို့နားထောင်ကြည့်ပါအောင် Facebook ကအခုနောက်ပိုင်းတော်တော်လေးကိုအဆင်ပြေပါတယ်ရှင် Internet line ကောင်းရင်ပေါ့လေ Internet line ကလည်းကောင်းတာများပါတယ်အဆင်မပြေဘူးဆိုရင်တော့ကျမတို့ကိုဒီနေ့မှပြန်ပြီး feedback ပေးပါအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့ Messenger ကရေးလာတာသူ့နာမည်ကတော့အဆန်းဆုံးပါပဲကျမတို့ကရုံးမှပြောနေဖြစ်ပါသေးတယ်မခွန်ညိုနဲ့ခိုးမစားနဲ့တဲ့ဒါသူ့ရဲ့ Facebook account နာမည်ပါဒီခေါ်ချားနေဆိုရတော့ရှင်ကမင်္ဂလာပါ VOE နေ့စဉ်စောင့်မျှော်နေပါတယ်သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါဒါနဲ့ဒီတော်ရရှင်ကျွန်မစာပြန်ကြားမေးနေတာကိုအချိန်ရတယ်ဆိုတော့ဘာလို့များခိုးမစားနဲ့လို့နာမည်ထူးထူးဆန်းဆန်းပေးရတာလဲနောက်ွယ်ရအကြောင်းရင်းတွေသိကြမှာရင်ကျွန်မတို့ကိုပြောပြပါအောင်နော်တန့်စင်ဆိုရတော့ရှင်ကတော့အီးမေးလ်လိပ်စာတိလို့ရမလားတဲ့မေးလာပါတယ်ဟုတ်ကဲ့ပါသူကကျွန်တော်ရဲ့အနှစ်20ဖြတ်တန်းမှုရင်ဖွင့်စရာရှိလို့တော့အခုမဟုတ်သေးပါဘူးတဲ့ဒီစာရောက်မရောက်စမ်းကြည့်တာပါဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့စီကိုဟိုရင်ဖွင့်ကျင်တဲ့အချိန်မှာရင်ဖွင့်စာရေးကျင်တယ်ဒါမှမဟုတ်လေဟိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့အခြေအနေလေးတွေကိုရေးပြီးတော့ဝေမျှကျင်တယ်ဆိုရင်ဒီအီးမေးလ်လိပ်စာနဲ့ဟိုအီးမေးလ်ပို့တာမျိုးမဟုတ်ရင်လည်းဒီနေရာကနေစာရေးလို့ရပါတယ် Messenger ကနေပြီးတော့ပါပို့လွယ်တယ်ထင်လို့ပြောတာပါနော်တော်ရရှင်နေနေအီးမေးလ်ရေးပို့ကျင်တယ်ဆိုလည်းရပါတယ်ရှင်ကျမတို့ကဘာပဲဖြစ်ဖြစ်အဆင်ပြေပါတယ်ဒီသချင်းတောင်းတာပဲဖြစ်ဖြစ်ရင်ဖွင့်တာပဲဖြစ်ဖြစ်ဒီ Messenger ကရင်းရင်ဒါမှမဟုတ်ရင်အီးမေးလ်ရေးပို့ကျင်တယ်ဆိုရင်တော့ကျမတို့ email လိပ်စာ bamis@voenews.com ကိုစာရေးပြီးတော့ပို့နိုင်ပါတယ်ရှင် VOE ကိုအခုလိုမျိုးအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေန ိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်အခုတော့ view ဒေါ်ရှင်နေကိုဒေါ်ရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြေးပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြောကြောက်စဲမျိုးကအဖိုးနဲ့အဖွားတို့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါလေတဲ့ကျေးသီးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါလေတဲ့ view အဖွဲသားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှာပါလေတဲ့ဟုတ်ကဲ့တခြင်းတောင်းတာဘာမှမမှားပါဘူးနော်တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် Email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ Email လိပ်စာ bambi@viewnews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးလေးကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
လူချင်းနာတွေကုန်းသားနေယူသွားပါ။ငါတို့တခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ချောင်းမသိတဲ့လူပါဝတ်ချွေးရှိကမြချေပါတခုတာအသေးသေးချာချာတီချီစွာချစ်ထားသမျှနောက်ကျော်ကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်မှပစိတမှုမရှိတဲ့ဒီသားကိုမပြန်လဲကနှုံးလို့ယူပါchi tam ya go po a ka chi du yen go so ta chua tua ba ne rai sao ku ne se pa ba de a pa du chi ne de to le sa na ma ne chu la yin lo 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 singe yin na sai chi ge ani song yan tu ko ma chue da ka ma re
we la ti so tha de ani song yan tu so de tchin mo na sin ge cha ya da ba myama nai ngai de nai ngai da ga ga ye ta pe pu la de view e myama wai tora shin ni ye we ban chan pe sa ri yin phwe sa ri ne de tchin taung lwa ri ko tinin ri ni nya bai ne tinin la ni ma na bai chin ni maမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အစီအစဉ်၊ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရဘူး၊မကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျွန်မတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဒီလိုကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်များအားလုံးရှင်လန်းချမ်းသာကြပါစေ
။မနနဲ့တိတ်ခပြေထွက်သွားပါ။ You say get me out ။အမေသတ်တွေကိုသာနေလေမွေးပေးသွား
မေးသနာကြော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တင်းကျင်းအေဂျင်ကြီးပြဿနာကော်မတီဖွဲ့ပြီးဖြေရှင်းလို့ရနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA ဖွဲ့သူမှတ်ယူနိုင်ကကူညီတင်ဆက်ထားတာပါ
အနေဒီအစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မတီတွေထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကော်မရှင်ကော်မတီတွေကအများဆုံးဖြစ်ဖွယ်ရှိပါတယ်အခုနောက်ဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဖွဲ့စည်းလိုက်တဲ့ကော်မတီကတော့ရခိုင်ပြည်နယ်တင်းကျင်းအေဂျင်ကြီးအထောက်အကူပြုကော်မတီပဲဖြစ်ပါတယ်ထူးခြားတာတစ်ခုကတော့အဖွဲ့ဝင်စုစုပေါင်း 14ယောက်ပါတဲ့အဲဒီကော်မတီမှာရခိုင်တိုင်းသားတွေကအများစုဖြစ်နေတာပါထိပ်ပိုင်ကောင်းဆုံးဖြစ်တဲ့ဥက္ကဋ္ဌဦးသေးသာအောင်ဒီဥက္ကဋ္ဌဒေါက်တာဖေမြင့်
ဒီဥက္ကဋ္ဌဦးညီဘူးအားလုံးရခိုင်ပြည်နယ်သားတွေပါရခိုင်ပြည်နယ်အတွင်းမငြိမ်သက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးနှင့်ပြည်နယ်တည်ငြိမ်အေဂျင်စီဆောင်ရွက်ရအတွက်ဆိုပြီးဖွဲ့စည်းပေးလိုက်တဲ့အဲဒီကော်မတီတာဝန်ကြီးပြောင်ဆောင်ရွက်နိုင်ပါမလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပရခိုင်ပြည်နယ်ကပဋိပက္ခပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ ဒီကိစ္စမှာအီနီယားကဘမဆက်တက်နဲ့ပူပေါင်းပြီးတော့ဆောင်ရွှေရွှင်လာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနိုင်ငံတကာကဖြစ်တင်ဝေဖန်နေကြဆဲဖြစ်တဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေပင်လားဒေ့ရှ်နိုင်ငံတဲ့ထွက်ပြေးသွားရတဲ့ပြဿနာနဲ့ပြန်လက်ခံရမယ့်ကိစ္စချောင်းနှစ်ခုနှစ်ကြာလာတဲ့အတိုင်းစစ်တွေနဲ့နေရာတချို့မှာရှိတဲ့ဒုက္ခသည်စခန်းတွေကနေနေရက်မပြော တိုးတက်မှုနှင်းကြနေစေပြဿနာစသဖြင့်ပြဿနာပေါင်းများစွာတွေ့မြင်ရမှာဖြစ်ပါတယ်။ပဋိပက္ခတွေမှာပါဝင်ပတ်သက်နေတဲ့ဓာတ်အသီးသီးအုပ်စုအသီးသီးကလည်းတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုမရှိ၃ဝန်းဆိုင်မက၄ဝန်းဆိုင်လောက်တောင်ဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရှုပ်ထွေးတယ်လို့တောင်ပြောနိုင်ပါတယ်။ဒါပေမဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့လက်နက်ကိုင်ပဋိပက္ခပြဿနာအစိုးရကပင်ဂါလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခံယူထားတဲ့မွတ်စလင်တွေနဲ့ပတ်သက်တဲ့ပြဿနာတိုင်းရင်းသားတန်းတူအခွင့်အရေးမရမှုနဲ့ဖွံ့ဖြိုးမှုနှိမ့်ချခြင်းပြဿနာတွေကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီပြဿနာတွေတည်းတခါတည်းရင်ပြဿနာတချို့ကထိတ်ကိုရောက်လာတတ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေထဲမှာတက်မတော်နဲ့ရခိုင်အေအေတက်ဖွဲ့လက်နက်ကိုင်ပဋိပက္ခကထိတ်ရောက်နေတာတွေ့မြင်နိုင်ပါတယ်။တောင်းကျမှုနှိမ်နင်းရေးလို့နမည်ပေးပြီးစစ်ပွဲဆင်နွှဲနေတဲ့တက်မတော်နဲ့ရခိုင်တိုင်းရင်းသားအရက်သားတွေရဲ့မယုံကြည်မှုမုန်းတိမှုပဋိပက္ခပြဿနာဟာလည်းတဖြည်းဖြည်းရှည်တန်းရောက်လာတာတွေ့နေရပါတယ်။ဒါကိုကြိုတင်ကာဝယ်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်မငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးဆိုတဲ့ရည်မှန်းချက်နဲ့ရခိုင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေအများစုပါဝင်တဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးလိုက်ပုံရပါတယ
်။2017သမ္မတဦးသိန်းစင်တက်လာပြီးနောက်ပိုင်းကစရခိုင်ပြည်နယ်မှာအတော့အဝကြီးမားတဲ့ပြည်ပခပြဿနာကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပါပြီ။အဲ့ဒါတွေကတော့2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့2016 2019မှာဖြစ်ပွားခဲ့တဲ့အာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးနောက်ဆက်တွဲပေါ်ပေါက်လာတဲ့တပ်မတော်ရဲ့နှိမ်နင်းမှုနေအမြောက်များမိရှုခံရမှုတွေနဲ့သန်းတဝက်ကျော်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုပြဿနာကြီးပဲဖြစ်ပါတယ်။အခုဒီချိန်ဆိုရင်ဒါကတော့မွတ်စလင်တွေရဲ့ပြဿနာဟုတ်ဖို့မရပါဘူး။ဒေသခံရခိုင်တိုင်းသားတွေနဲ့လုံလုံရေးနဲ့အုပ်ချုပ်ရေးပိုင်းကရခိုင်မဟုတ်သူတွေရဲ့ပြဿနာဖြစ်နိုင်ပါတယ်။အဲဒီကနေတစ်ဆင့်ရခိုင်တိုင်းသားတွေနဲ့ရခိုင်တိုင်းသားမဟုတ်သူတွေကြားအမုန်းတရားတွေကနေတစ်ဆင့်ပြိပကကြီးဖြစ်ပွားမလာစေရဲဖြစ်ပါတယ
်ဒီကော်မတီအတွက်ပေးထားတဲ့လုပ်ငန်းတာဝန်တွေကတော့ရခိုင်ပြည်နယ်အေဂျင့်တာယာကြီးအတွက်ကွင်းစင်းလေးလာတာတွေ့တဲ့သူတွေနဲ့တွေ့တာအစိုးရရဲ့မူဝါဒတွေကိုရှင်းလင်းတာနဲ့အကြံဉာဏ်ရယူတာတွေလုပ်ပြီးအစိုးရကိုပြန်အကြံပေးရမယ်လို့ဆိုပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေကြားလိုအပ်တဲ့စစ်ဆက်ညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒီတာဝန်ပေးချက်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ပြည်သူသဘောထားတွေနဲ့ဆိုင်ဆိုင်ကွဲပြားနေတာကိုသိနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ဆန်းစစ်ကြည့်ရင်လက်ရှိပဋိပက္ခပြဿနာတွေဟာတက်မတော်နဲ့ရခိုင်အေအေတက်ဖွဲ့တိုက်ပွဲတွေပြင်းထန်လာပြီးမှတိုက်ပွဲနဲ့ဆက်နွယ်တဲ့ပြဿနာတွေပြည်သူတွေကြားပြန့်နှံ့လာပြီးမှ ပေါ်ရှင်းတဲ့ရောက်လာတာမျိုးပြဿနာရဲ့အရင်းခံကိုမဖြေရှင်းမနေတော့ဒီနေ့အေးချက်မှုကိုရနိုင်မှာမဟုတ်ပါဘူးလက်ရှိရှင်းတဲ့ရောက်လာတဲ့ပြဿနာကိုဒီတဲ့ရှင်းအောင်ပြောရရင်အေးအေးတက်ဖွဲ့ကိုတောင်းကျမ်းသူဆိုပြီးအပြုတ်တိုက်ဖို့စူးစမ်းနေတဲ့တက်မတော်နဲ့အေးအေးကိုထောက်ခံတဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြဿနာပဲဖြစ်ပါတယ် ရခိုင်တိုင်းရင်းသားတွေဆိုရမှာရခိုင်နိုင်ငံရေးသမားထိတ်တန့်ခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။လက်ရှိသမ္မတကဖွဲ့စည်းပေးလိုက်တဲ့ကော်မတီဥက္ကဋ္ဌဦးရေးတောင်အောင်တည်တူးလို့တော်အမတ်ဦးဦးလှစောအပါဝင်ရခိုင်နိုင်ငံရေးသမားနဲ့ခေါင်းဆောင်အတော်များများဟာအေးအေးတက်ဖွဲ့ကိုစန့်ကျင်ကြောင်းထုတ်ဖော်ပြောထားကြသူတွေမဟုတ်ကြပါဘူး။ 2019年2月1日，北马武装六部六大卡，四部队组绕着尼亚干的一部六八的，大部队的一批人呢，南岸一夜对手孙女家部六八的，闹出六大卡，因为西安那县开开卡，偏内也沿尼亚片破塌的，突突的欧洲裔乌西塔那个，一看大英那里呢，七级一年木西的，比如路路个六绝丢没破西片，一段江内部吧。
လက်ရှိထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာရွေးကောက်ခံအစိုးရအောက်တီထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့အောက်ရောက်လာပြီးမှအပြောင်းလဲလုပ်လို့ရနိုင်ပါတယ်။ဒီအခြေခံတွေအောက်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ရခိုင်တိုင်းသားတွေကြားဆက်ဆက်နှိမ့်နိုင်မှုလုပ်ပေးဖို့အဆင်ပြေပါလိမ့်မယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရတက်မတော်နဲ့ရခိုင်တိုင်းသားတွေကြီးပဲပြည်နယ်နေလို့လည်းမပ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ရင်းသားစရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့ပြန်ချက်ဖြစ်ပါတယ်။လာမယ့်အင်္ဂါနေ့ည2:00လိုင်းအစီအစဉ်မှာဒါတွေဆွေးနွေးကြမှာပါလေ။ဒီခဏလေးမြောက်ပိုင်းနဲ့ချိုးပြည်နယ်ပလောဝမြို့နယ်တွင်ဤရခိုင်လက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွင်အထူးကိုကျယ်ပြန့်လာပြီဖြစ်ပါတယ်။ ဒီကမွတ်စလင်တွေနဲ့ရခိုင်မျိုးတွေဖြစ်တဲ့ပရီပခါရီနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အီးအဖွဲ့နဲ့ဆွေးအပ်တတ်ကြဆေးတက်မှမှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေနဲ့ဒေသအတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်ဆိုးလာတယ်လို့ပြောရမှာပါ။ပရီပခါရီနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘသူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတ Mesuin, Daily Light Season, Little Dechima, Corima Pibare, the Mamo Guia Migon Guia Mibu, Sane Pissi, Dan Fine Pissi, Jutin Pibu, Talu Yavare. View in Mawaya Funamaga, Dit Nitonia Nit, Doshin Nit, Nanganga Li Pipilo, Email Saga, Burmese Egg View News dot com Pibare, Bowen Sunni Mimajamatrashina would do one.
ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတနာကျော်နဲ့ကိုငင်းညာတို့တင်ဆက်မှာပါအစ်ကျင်နိုင်ငံမှာကျန်ရီတောက်ကျန်ဝဲတစ်ခုကိုကျင်းပပြီးတော့ကျန်ရီဆိုင်တစ်ဆိုင်ကိုလူတည်များဆောင်လိုက်လူတုံးရောက်ပါဝင်တဲ့အဖွဲ့ကစုစုပေါင်းကျန်ရီ12လီတာလောက်ရှိတဲ့ကျန်ရီကွက်ကြီး၃ခုကိုကောင်းအောင်တောက်ရ
ပေါင်တရာရမှာဖြစ်ပြီးတော့မတောင်းနိုင်တဲ့အတင်းကတော့အဲ့ဒီငွေပမာဏကိုပေးရမှာပါ။ကုန်းအောင်တောင်းနိုင်ရင်နောက်ထပ်ရမယ်စုတစ်ခုကတော့နောက်6လအတွက်ကျန်ရည်တွေခမဲ့တောင်းနိုင်တဲ့လက်မှတ်တွေရမှာပါ။ထောင်900ကျော်ခုနှစ်ထဲကဖွင့်ထားခဲ့တဲ့အယ်ဘာတီစီချင်းကြီးဟာအရင်နိုင်ငံမြောက်ပိုင်းကတန်တာမြို့မှာရှိပါတယ်။မိသားစုလုပ်ငန်းဖြစ်တဲ့ဒီချင်းကြီးဆိုင်ကိုလွန်ခဲ့တဲ့ဥ Jenny, I didn't know my event, Sari, a 2 year to coop sipiro. Nanga, the one Jenny is an ego to Yamama.
ဆူစုပေါင်းတန်3000လောက်စားသုံးတာဖြစ်ပြီးတော့တန်2000ကျော်ပဲထုတ်လုပ်နိုင်တဲ့အတွက်နိုင်ငံသားကနေလိုတဲ့ကြံတကြားတွေကိုတင်သွင်းရပါတယ်ရှင်။ဒီကောင်းနေပေတဲ့စပါအနှိတ်ခံတစ်ခုအမေရိကန်နိုင်ငံနယူးယောက်မြို့မှာလာဖွင့်တဲ့အခါအနှိတ်ခံခြင်းနဲ့လူ4000တောင်းလောက်တန်းစီစနစ်မှာစောင့်ဆိုင်နေပါတယ်။ဂိုကူနိုကီမိုချီဆိုင်ဟာကောင်းတဲ့ပခုံးကိုအဓိကနှိတ်ပေးတာဖြစ်ပြီးစိတ်ဖိစီးမ များစုဟာ climate sleep ဆိုတဲ့အမျိုးအစားကိုရွေးချယ်အနှိတ်ခံကြပြီးတော့မိနစ်20လောက်အတွင်းမှာအိပ်ပျော်သွားစေနိုင်တာပါတနင်္လာကြတဲ့ခေါင်းအနှိတ်ဝန်ဆောင်မှုအတွက်အမေရိကန်ဒေါ်လာ150လောက်ပေးရတာပါနယူးယောက်ကဆိုင်ကိုလွန်ခဲ့တဲ့10နှစ်လောက်ခရေကဖွင့်ကျင်နေတာဖြစ်ပြီးတော့ Midtown Manhattan ရပ်ကွက်မှာဖွင့်ဖို့အတွက်3နှစ်ခွဲလောက်ကြာသွားတယ်လို့ဆိုင်ဥက္ကဋ္ဌဖြစ်သူအာဆူမီကနဒါကပြောပါတယ်ဒီဆိုင်ဟာဂျပန်နိုင်ငံတဝမ်းမှာဆိုင်ခွဲ4ခုရှိပြီးတော့လွန်ခဲ့တဲ့10နှစ်လောက်ကကျိုတိုမြို့မှာစတင်ဖွင့်လှစ်ခဲ့တာပါအဲ့ဒီမတိုင်ခင်ကကနဒါဟာဆင်းရင်းကြိုင်တူဖြစ်လောက်ကင်နေတာဖြစ်ပြီးတော့အိမ်မပျော်တဲ့ယောဂါကိုခံစားခဲ့ရတာပါခေါင်းကိုနှိပ်ပေးနိုင်တဲ့နေရာမရှိတဲ့အတွက်သူကိုယ်တိုင်အခုလိုဂိုကူအရသာအိပ်ပျော်တဲ့အရသာကိုလိုချင်လို့ဒီဆိုင်ကိုဖွင့်ခဲ့တာပါတရုတ်ဒဏ္ဍာရီတွေကမြောင်မင်းစုဝခုံကိုအခြေခံဖန်တီးထားတဲ့ဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကဇက်ကောင်ဂိုကူဟာသူ့ခေါင်းမှာဆွတ်ထားတဲ့တန်ခွင်းကြောင့်ခေါင်းကိုက်ဝေဒနာကိုခံစားခဲ့ရတာပါတန်ခွင်းကျွတ်သွားတဲ့အခါမှာငြိမ်းချမ်းလွတ်လပ်တဲ့စိတ်ခံစားမှုကိုရခဲ့တာကြောင့်ဒီဂိုကူခေါင်းအနှိတ်ခံဟာလဲအဲ့ဒီလိုအရသာကိုပေးဆွမ်းနိုင်ဖို့အတွက်ဖွင့်လှစ်ခဲ့ရပါမေလာတရနေ့ကျရင်တော့အများပြည်သူအတွက်ဖွင့်မယ်လို့ဆိုင်ပိုင်ရှင်ကပြောပါတယ်ခင်ဗျာ
ဒီကနေ့မလာ14ရက်နေ့ကပြင်သစ်နိုင်ငံဘာရီမြို့တော်မှာရှိတဲ့ Eiffel Tower ကိုလေကားကနေကျော်အပြည့်အဝပြိုင်ပွဲကျင်းပခဲ့ပြီးတော့ချန်ပီယံပျိုတာလော့ဘော်ဇင်းစကီနဲ့ဆူဇီဝက်ရှမ်တို့ချန်ပီယံပွဲကိုဆက်ပြီးတော့ထိမ့်သိမ်းသွားပါတယ်လေကားဒီပေါင်း1665တိရှိတဲ့ Eiffel Tower ဟာကမ္ဘာမှာလူအများဆုံးလာရောက်လည်ပတ်တဲ့အထိမ်းအမှတ်နေရာတစ်ခုဖြစ်ပြီးတော့ပြိုင်ပွဲဝင်ပေါင်း130ကိုစက္ကန့်30စီချပြီးတော့တားလွှတ်ခဲ့တာပါပြိုင်ပွဲနေ့ကလေတွေလည်းအရင်တိုက်အေးလေအေးတဲ့အတွက်ကြောင့်မလို့ပြိုင်ပွဲဝင်တွေလေကိုဆန်ပြီးတော့ခဲခဲခဲခဲပြေးခဲ့ရပါတယ်။ချန်ပီယံဖြစ်သွားတဲ့နှစ်ယောက်လုံးက၅ချိန်ဇက်တိုက်အနိုင်ရတာဖြစ်ပြီးတော့အမျိုးသားဖြစ်သူ Polish အမျိုးသား Pio Lobozinski က9မိနစ်53စက္ကန့်အတွင်းမှာမျှော်ခြင်းထိပ်ကိုရအောင်ပြေးတက်နိုင်ခဲ့တာဖြစ်ပြီးတော့ Australia နိုင်ငံသူ Susie Washam ကတော့10မိနစ်16စက္ကန့်အတွင်းမှာပန်းဝင်ခဲ့ပါတယ်။သူတို့နှစ်ယောက်လုံးက2018ခုနှစ်ကအမေရိကန်ပြည်သူနယူးယောက်မြို့မှာရှိတဲ့ Empire State အဆောက်အုံလေကားတက်ပြိုင်ပွဲမှာလည်းအနိုင်ရတဲ့သူတွေဖြစ်ပါရှင
်ကမ္ဘာဒေါ်လာထူးခြားဆန်းပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VO ရဲ့အစီအစဉ်တွေကိုဝေဖန်အကြံပေးစာပေးပို့လို့ရင် email လေးစာ burmese@voanews.com ဖြစ်ပါတယ်ခုတော့တင်အချင်းချုပ်ကိုမတ်တင်ကြီးတိုက်ကပြောပြမှာပ
ါနယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှာပြီးခဲ့တဲ့တောက်ချာနေ့ကတိုက်ခိုက်ခံရမှုအတွင်းတေဆုံးခဲ့ရသူ50တဲကတချို့ရုပ်အလောင်းတွေကိုမွတ်စလင်ဒလေထုံးတမ်းတဲ့အညီတကြိုနိုင်ဖို့တင်းငွေနေ့မှာမိသားစုထံအနာပိုင်တို့ပြန်ပြီးတော့လွှဲပြောင်းပေးနေပါတယ်ရုပ်အလောင်းတွေအလုံးကိုဗုဒ္ဓဟူးနေ့မှာအပြီးလွှဲပြောင်းပေးမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုထားပါတယ်နယူးဇီလန်နိုင်ငံမှာလူပေါင်း50တည်ဆုံးခဲ့တဲ့ဗလီချောင်းနှစ်ချောင်းတနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့သူအဖြစ်ဆွဆွဲခံထားတဲ့လူပြူကြီးစိုးရေးဝါဒီတနက်သမားနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပတ်သက်ဆက်ဆံနေတယ်ဆိုတော့ကြိုးစားပုံဖော်ပြောဆိုမှုမှန်သမျှကိုညှင်းပယ်တယ်လို့သမ္မတအင်ဂျီရောကတင်းငွေနေမှာပြောပါတယ်သမ္မတဟာလူပြူကြီးစိုးရေးဝါဒီလက်ခံသူမဟုတ်ကြောင်းအင်ဂျီရောအရာရှိချုပ်မစ်မာဘနီက Fox သတင်းဌာနရဲ့တင်းငွေတင်းအစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်ပြင်သစ်နိုင်ငံကအဝါရောင်ရောင်ပြိုင်အင်ဂျီဝင်လှုပ်ရှားမှုအတွက်ဖြည့်ရှင်းချက်တွေထွက်ပေါ်လာရင်းနဲ့လူလူရဲ့ကာလရှည်မကြေနပ်ချက်တွေကိုဖြည့်ရှင်းနိုင်ရည်ရွယ်တဲ့လူလူနဲ့တစ်ရက်အမီးဖြစ်လုံနိုင်တဲ့တောင်ဟောဆွေးနွေးပွဲတွေထောင်နဲ့ချီလှုပ်ဆောင်ခဲ့ပြီးလူလူတရလုံးပါဝင်နိုင်တဲ့အခြေတင်ဆွေးနွေးပွဲကြီးရဲ့အခမ်းအနားတစ်တရက်ကိုပြင်သစ်နိုင်ငံမှာအစပြုလိုက်ပါတယ်ပြီးခဲ့တဲ့တင်းငွေနေ့ကပြစ်ချခဲ့တဲ့အီသီယိုးပီးယားလေချောင်းလိုင်းလေရင်ပြန်တက်မှုမှတ်တမ်းကိုကနဦးလေလာဆန်းစစ်ချက်တွေအရအင်ဒိုနီးရှားမှာပြစ်ချခဲ့တဲ့အမျိုးအစားတူလေရင်မှာကျုံ့တွေ့ခဲ့တဲ့အဖြစ်မျိုးနဲ့တပုံစံနဲ့ဖြစ်နေတယ်လို့တင်းငွေနေ့မှာပြောဆိုထားပါတယ်
ကျေးဇူးပါခင်ဗျာ။တင်းချင်းညို့ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမူမန်အင်ဂျင်နီယာဒေရော့စမစ်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:48လိုင်းနူမီတာ30နဲ့48ဒုကနေတင်ဆက်ခဲ့တာပါ။သွားရရှင်များအားလုံးချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.